in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်။ VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီရှင်။ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်တောင်းညူပါ။အင်ဒိုနီးရှားနိုင်ငံစန်တာကမ်းမြောင်ဒေသမှာဆူနိုင်းမီရေလိုင်းလှမ်းလုံးရိုက်ခတ်လို့တစ်ဆုံးသူရေတွက်ဟာခုထိဆိုရင်222ဦးထိရှိသွားပြီဖြစ်ပါတယ်။နောက်ဒီဆီးရီးယားကနေပြီးအမေရိကန်တပ်ဖွဲ့ပြန်ရုပ်ဖို့သမ္မတဒေါ်နယ်ထရန့်ပြည့်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေရေးနိုင်ငံကညွန်မောင်းအဖွဲ့ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ယာယီကနေပြီးတော့နှုတ်ထွက်သွားပါတယ်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့ဒီတိုက်ပွဲဖြစ်ပြီးနောက်ပျောက်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းတွေ့ရှိခဲ့တဲ့ဆိုပြီးတော့မြန်မာအစိုးရကကြီးညာပါတယ်ဆက်တဲ့ဒီနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့တူတက်ဆက်ပေးသွားမှာပါမစဉ်
။ဟုတ်ကဲ့ပါရှင်။သတင်းနေတီနာဆင်ရမဲ့သတင်းလွှာတွေထဲမှာတော့ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေရပြီးနေရရင်မပြောင်းနိုင်သေးတဲ့ဒုက္ခတွေ2019ခုနှစ်တွင်ရင်ဆိုင်ရမဲ့စိန်ခေါ်ချက်တွေကဘာတွေဖြစ်နိုင်မှာသလဲ
UNHCR has not been let on to the island right now to be able to do a risk assessment of the flood conditions.But many say
လူကွင်ရင်ဖွဲ45 rights ကတကြွလှုပ်ရှားသူတူဖြစ်တဲ့ John Quinley ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူကျင်းငယ်ရီကိုတုံးပြီးသဘာဝဓာတ်မြေဩဇာထုတ်လုပ်တဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖွယ်သတင်းလာတွေကိုလည်းတင်ဆက်ပေးပါမယ်။နောက်ပိုင်းမှာတော့မြစ်တာလက်ဆောင်ပေးသခြင်းပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားဒေသစံချိန်စရိနေနှောင်းပိုင်းချင်းတို့ကဒီအင်ဒိုနီးရှားနိုင်ငံရဲ့စန်တာကမ်းမြောင်ဒေသတစ်လျှောက်မှာဆူနာမီရေလုံးလိုင်းကြီးတွေရိုက်ခတ်သွားခဲ့လို့တစ်ဆုပ်သူရေတွက်ဟာခုဆိုရင်222ဦးထိလက်တော်ကောက်ယူရရှိထားပြီးတော့လူပေါင်း143ဦးနဲ့ထိခိုက်ဒဏ်ရာရပါပါတယ်28ဦးကပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောကြေညာသူကဆိုပါတယ်အထူးကအသေးပြောက်စင်းလက်တလောအချိန်ထိတွက်ချက်ကောက်ယူနေစေဖြစ်တော်မူလို့စင်းဟာဒီထက်ကိုပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ချင်းကြီးဖွဲ့ကပြောပါတယ်စန္ဒကမ်းမြောင်ဒေသမှာရှိကြတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလွန်ပန်းဒေသ၊ဂျဗာကျွန်းရဲ့ဆရမ်နဲ့ပန်ဒလန်ဒေသကအဲ့ဒီဒေသကြီးသုံးခုမှာအခုလိုမျိုးဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောကြေညာသူကပြောပါတယ်။အင်ချီပေါင်းရာပေါင်းများစွာဟိုတယ်ကိုးလုံးတင်မော့အစီ350ကျော်နဲ့တူမော်တော်ယာဉ်တွေတော်များများလည်းပျက်စီးကုန်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားဒေသစံချိန်စနေနေ့ညပိုင်း9:00အချိန်တုန်းကခရကာတိုမိတောင်ပေါက်ကွဲပြီးတဲ့နောက်အချိန်တိုတွင်းမှာ9:00ခွဲလောက်အချိန်မှာဆူနာမီလှိုင်းရက်ခတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားမိုးလေဝသရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကကြေညာပါတယ်။အဲ့နဲ့ခရကာတိုမိတောင်ပေါက်ကွဲပြီးတဲ့နောက်ပင်လယ်ပြင်အောက်မှာရှိတဲ့မြေပြိုမှုတွေဖြစ်ပြီးတော့အဲ့ဒီကတဆင်ဆူနာမီလှိုင်းဖြစ်တယ်လို့တစ်ချိန်တည်းမှာပဲလာပြင်းနေဖြစ်တာမို့လို့ဒီအတက်နဲ့ပါပေါင်းပြီးတော့အခုလူပြင်းထန်တဲ့ဆူနာမီလှိုင်းဖြစ်ခဲ့တာလို့အင်ဒိုနီးရှားရာသီဥတုနဲ့ဘူမိယူပဆိုင်ရာလေ့လာရေးဌာနကကြေညာပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားဘူမိပြည်ထောင်ဌာနကတော့ခရတိုမီတောင်ပေါက်တာကြောင့်ဆူနာမီဖြစ်တယ်ဆိုတာကိုအတိမပြုနိုင်ဘူးလို့ဆိုပါတယ်။အဲဒီမှာပြီးခဲ့တဲ့ဂျွန်လကလေးကမီတောင်ပေါက်နေတာဖြစ်ပြီးတော့ဒီထက်ပြင်းထန်တဲ့အခြေအနေမှာတော့ဆူနာမီလှိုင်းမရှိခဲ့ဘူးလို့ဆိုပါတယ်။ဆူနာမီရေလှိုင်းအမြင့်ဟာ3ပေဝန်းကျင်ရှိမယ်လို့ခန့်မှန်းကြပါတယ်။တန်တန် KI ဟာအဆိုးဆုံးဆူနာမီလှိုင်းဒဏ်ခံခဲ့ရတယ်လို့ကပ်ဘီအန်ဒီရဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။ဒီနှစ်စက်တင်ဘာလ28ရက်နေ့တုန်းကလည်းအင်ဒိုနီးရှားနိုင်ငံပါလိုငလင်ကြောင်းမလို့ဆူနာမီလှိုင်းဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့လူပေါင်း2500ကျော်သေဆုံးပြီးတော့လူ9000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။2004ခုနှစ်ဒီဇင်ဘာလ26ရက်နေ့တုန်းကလည်းအိန္ဒိယပင်လယ်ပြင်ကငလင်ကြောင်းမလို့ဆူနာမီလှိုင်းဖြစ်ခဲ့ပြီးတော့အင်ဒိုနီးရှားအပါဝင်နိုင်ငံပေါင်း73နိုင်ငံမှာလူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားတနနိုင်ငံထဲမှာလည်းအဲ့ဒီတုန်းကလူပေါင်း2000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့နေဆက်တိုင်းတိဆောက်ရေးရန်ပုံငွေဘတ်ဂျက်ထွင်ဖော်နိုင်ရေးအတွက်လွတ်တော်နဲ့သမ္မတကြပြန်လည်ဆွေးနွေးမှုတွေမပြည့်မလဲဖြစ်ခဲ့ပြီးတဲ့နောက်တက်လွတ်တော်အနေနဲ့ဒီဇင်ဘာ26ရက်ကျသောနေ့နေ့မတိုင်ခင်နောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမလုပ်ကြဖို့စနေနေ့ကဆုံးဖြတ်လိုက်ပါတယ်။ဆိုရရန်နေရာလည်ပတ်မှုတွေရဆိုင်မသွားရေးအတွက်တောက်ကြနေညသကောင်းအချိန်မတိုင်ခင်မှာလွတ်တော်အနေနဲ့သဘောတူညီချက်မရနိုင်ခဲ့တာကြောင့်အခုလိုအမေရိကန်ဆိုရရန်နေရာ၄ပုံတစ်ပုံရဆိုင်ထားတဲ့အခြေအနေကိုရောက်လာခဲ့တာပါ။ဒါကြောင့်ပြည်တော်စုဆိုရဝန်ထမ်း8000လောက်ရဲ့အလုပ်တွေရနာထားလိုက်ရတာမှာထပ်ဝက်လောက်ဟာမရှိမဖြစ်အရေးပေါ်လှုပ်ဆင်းရမယ့်ဝန်ထမ်းတစ်ဝက်လောက်ပါနေတာကြောင့်အဲ့လူတွေဟာလာစားမယူပဲလှုပ်ဆင်းကြမှာဖြစ်ပါတယ်ဒီထဲမှာ VOA မြန်မာပိုင်းနဲ့တခြား VOA အသံလွှင့်ဌာနတွေလည်းပါဝင်ပါတယ်ထက်လွတ်တော်လူများစုကောင်းဆောင် Mitch McConnell ကတော့လွန်နေလွတ်တော်ခဏတွေ့ဆုံဖို့ရှိကြောင်းကြေညာထားပြီးဆွေးနွေးဆုံးဖြတ်ချက်ချတာတွေတော့ရှိမှာမဟုတ်ပါဘူးစနေနေ့စောပိုင်းတော့ကတော့မက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်ရေးအတွက်သူတောင်းထားတဲ့ဒေါ်လာ5ဘီလီယံရရှိရေး Republican လွတ်တော်အမတ်တွေနဲ့တမတ်ထရမ့်ကအင်ဂျီနိုမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။နယ်စပ်ဒတိုင်းကြီးတစ်ခုလုံးတိဆောက်ရေးအတွက်တော့အစုစုပေါင်းအမေရိကန်ဒေါ်လာ20ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
စီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနီးရေးနိုင်ငံတကာညွှန်မောင်းဖွဲ့ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brett McGurk ဟာယာယီကနေပြီးတော့နှုတ်ထွက်သွားပါတယ်မစ္စတာမက်ကဒီယာယူကနေပြီးတော့နှုတ်ထွက်တာဟာဒီဇင်ဘာလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနကစနေနေ့တုန်းကထုတ်ပြန်ပါတယ်မစ္စတာမက်ကဒီသူ့ရဲ့ဝန်ထမ်းတွေစီကိုသူနှုတ်ထွက်မှုနဲ့ပတ်သက်လို့အီးမေးလ်စာတစ်စောင်ပို့တာကို AP သတင်းဌာနကရရှိခဲ့ပါတယ်စာထဲမှာတော့ဒီသမ္မတရဲ့မကြခင်တုန်းကဆုံးဖြတ်ချက်ဟာတုံ့လို့ဆရာဖြစ်တယ်လို့ဒါဟာမူဝါဒရေးရာလုံးဝပြောင်းပြန်လှလိုက်တာဖြစ်တယ်လို့လည်းရေးထားပါတယ်ဒီအတွက်ကြောင့်မလို့အမေရိကန်ရဲ့မဟာမိတ်လက်တွဲဖက်တွေကိုဝေဝါးသွားစီပြီးတော့တိုက်ပွဲတွေမှာရှိနေကြတဲ့လက်တွဲဖက်တွေအနေနဲ့ဘယ်လိုဆက်လို့ရမလဲအကျိုးဆက်တွေဘာဖြစ်လာမလဲမစင်စားတတ်အောင်လို့ရှုပ်ထွေးသွားစီရလို့သူကရေးထားပါတယ်။သူနှုတ်ထွက်တာနဲ့ပတ်သက်လို့သမ္မတ Trump က Twitter မှာရေးထားတာကတော့ Brett McGurk ဟာသမ္မတ Obama က2015ခုနှစ်မှာခန့်ခဲ့တာဖြစ်ပြီးတော့သူ့ကိုသူ့အနေနဲ့လူချင်းမသိဘူးလို့ဆိုပါတယ်။လာမယ့် February လထဲမှာသူယာယီကနေပြီးတော့နှုတ်ထွက်ရမှာဖြစ်ပေမဲ့ကြိုပြီးတော့အနားယူသွားတယ်လို့ဆိုပါတယ်။ISU အနိုင်တိုက်လိုက်နိုင်ပြီလို့ကြေညာပြီးတော့စီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့ဝင်2000ပြန်ရုပ်ဖို့သမ္မတကအမိန့်ထုတ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်လူမျိုးရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ကာဂွေးဝီဂျီဂျိမ်းမက်သစ်ယာဒူကနေပြီးတော့နှုတ်ထွက်သွားတယ်လို့ပဲမကြခင်မှာပဲအခုလိုအထူးကိုယ်စားလှယ်မက်ကတ်ရဲ့နှုတ်ထွက်မှုလည်းဇက်တိုက်ဆိုလို့ဖြစ်လာတာပ
ါပြည်ထောင်နိုင်ငံမှာရောင်မြန်အင်ဂျီဘောဝတ်တဲ့စနတ်တရသူတွေနဲ့ရဲတပ်ဖွဲ့ဟာမနေ့စနေနေ့က Paris မြို့ရဲ့အထင်ကြီးဆောင်းစလီဒီလမ်းမကြီးပေါ်မှာထိတိုက်တွေ့ခဲ့ကြပါတယ်စနေနေ့ကဆန္ဒပြတဲ့သူအရေးအတွက်ဟာနည်းနည်းပဲရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေဟာလမ်းတွေပေါ်ကိုတက်ပြီးတော့ဆန္ဒပြခဲ့ကြတာပါရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမြေယူဘုံတွေမိသက်ပိုက်တွေနဲ့နေနေခဲ့ပါတယ်ဗီဒီယိုတစ်ခုမှာတော့ဆန္ဒပြတဲ့သူတစုကမော်တော်ဆိုင်ကလေးစီးလာတဲ့ရဲတပ်ဖွဲ့ဝင်တွေကိုဝိုင်းလိုက်ပြီးတော့တိုက်ခိုက်တာကိုတွေ့မြင်ရပါတယ်ရဲရရှိတယောက်ကတော့ဆန္ဒပြတဲ့သူတွေကိုတနက်နဲ့ချိန်ရွယ်ခဲ့ပုံရပေမဲ့ပြစ်တော့မပြစ်ခဲ့ဘူးလို့ Paris ရဲတပ်ဖွဲ့က AP သတင်းဌာနကိုပြောပါတယ်လောင်စာစီအပေါ်အခွန်တိုးောက်ခဲ့တာနဲ့ပတ်သက်ပြီးတော့နိုမာ18ရက်နေ့ကစလို့ပြည်ထောင်နိုင်ငံတော်ဆန္ဒပြနေကြတာဟာအခုဆိုရင်သတင်းပတ်6ပတ်သလိုက်ရှိပါပြီ။ပြည်ထောင်နိုင်ငံတော်စနေနေ့ကဆန္ဒပြတဲ့သူဦးရေဟာ 38,000 လောက်ရှိခဲ့ပြီးတော့ Paris မြို့မှာတော့ 2,000 လောက်ပဲရှိတယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပါတယ်။ဒီမှာ19ရက်နေ့တုန်းကတော့တနိုင်ငံလုံးဆန္ဒပြတဲ့သူဟာ 28,000 ရှိခဲ့ပြီးတော့ Paris မြို့မှာတော့ 4,000 လောက်ရှိခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေအများအပြားမကျေနပ်တာကတော့ပြည်သူ့သမ္မတ Emmanuel Macron ရဲ့ Liberal စီးပွားရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာမူဝါဒအပေါ်မှာဖြစ်ပါတယ်။အခုလိုဆန္ဒပြတာတွေကြောင့်သမ္မတ Macron ဟာပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကတော့အခွန်နဲ့လစာနဲ့ပတ်သက်ပြီးတော့တောင်းဆိုချက်တွေကိုလည်းရောခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့ပြည်သူ့သမ္မတ Macron ကိုလည်းလူလူသားမှာသိမတွေ့ရပဲဖြစ်နေခဲ့တာဖြစ်ပါတယ
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဟိုင်းဒိုမီတာ70 kHz 16639ဟိုင်းဒိုမီတာ19 kHz 15565နဲ့ဟိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါလိမ့်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါလိမ့်ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတစ်ဖက်နိုင်ငံဘက်ကအမည်မသိသေနတ်သမားတွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းကိုပြန်လည်ရှာဖွေတွေ့ရှိခဲ့တယ်လို့မြန်မာအစိုးရသတင်းစာတွေမှာဖော်ပြပါတယ်ဒီဇင်ဘာလ19ရက်နေ့တုန်းကနေဆက်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတစ်ဖက်နိုင်ငံဘက်ချမ်းအမည်မသိသေနတ်သမားတွေကပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲ့မှာရဲတပ်သားအောင်ကျော်တက်ပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဖော်ပြပါတယ်မျက်နှာလက်မောင်းနဲ့ခြေထောက်တွေမှာဒဏ်ရာရပြီးတော့သူ့ရဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်တိုက်ပွဲအတွင်းမှာအခြားရဲတပ်သားတဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းမောင်းတော်မြို့နယ်အတွင်းဒေသခံရခိုင်တန်းသား2ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်နေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါတယ်ဗီယူကရရှိတဲ့သတင်းအရတော့မြန်မာလူမျိုးတပ်ဖွဲ့ဝင်ချုပ်မွတ်စလင်ကြီးရောတွေအတွင်းဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဒီတက်လဲဒေသတွင်းမှာဒေသခံမွတ်စလင်ကြီးရသားတွေရောရခိုင်တိုင်းသားတွေပါနှစ်ဖက်အတိုင်းဝိုင်းနှစ်ခုလုံးကအခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေပါတယ်။2019ခုနှစ်အာဆာကျန်းဖက်တက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းရေးအတွင်းဒေသခံမွတ်စလင်တွေကိုလူခွင်ချိုးဖောက်မှုတွေလုပ်ခဲ့တယ်ဆိုပြီးတော့နိုင်ငံတကာကနေပြီးတော့သတ်မှတ်ထားတာပါ။ဒီအတွက်လည်း Ranger ဒုက္ခတဲ့တိမ့်နဲ့ချီအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်။မြန်မာစစ်တပ်ရဲ့ဒီလေးရကြောင့်ဒါဟာ Ranger တွေပေါ်မျိုးတုံတက်ဖြတ်မှုဖြစ်တယ်လို့ American အောက်လွှတ်တော်ကကြေညာခဲ့တယ်လို့ပဲနိုင်ငံတကာမှလည်းမြန်မာစစ်တပ်ပေါ်မှာရည်ရွယ်မှုတွေတော်များများရှိနေပါတယ်ခင
်ဗျ။ British နိုင်ငံကဒုတိယအကြီးဆုံး Gateway လေဆိပ်မှာလေရင်တက်ဆင်300တာရဆိုင်သွားစေခဲ့တဲ့ Drone ရင်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတအူးနဲ့အမျိုးသမီးတအူးကို British ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်ချက်လက်တွေမပေါ်ပေမဲ့လည်း Success ရဲဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့အဲ့ဒီ drone ရင်လွတ်တင်သူနှစ်ဦးကိုတောက်ကြနေနောက်ပိုင်းကဖမ်းဆီးလိုက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြပါရတယ်။ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်စစ်ဆေးနေကြောင်းနဲ့လေဆိပ်နီး drone ရင်နဲ့နောက်ရှက်မှုတွေကိုနီးလန်းပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါရတယ်။ ဒုံးရနဲ့နောက်ဆက်မှုကြောင့်လည်းတက်ဆင်းမလုပ်နိုင်တော့ပဲလေဆိပ်ကိုပိတ်လိုက်ရတဲ့အတွက်အခုလို Christmas နဲ့နှစ်သက်ခုအလဲရက်မှာခီးသွားတွေတိမ့်နဲ့ချီပြီးလေဆိပ်မှာတောင်းတင်နေခဲ့ကြပါတယ်ဘုဒ္ဓနေ့ကလေးကရဆိုင်ခဲ့တဲ့လင်းတက်ဆင်းတွေကိုတော့တောက်ကြနေမှာတစ်သိတစ်ပိုင်းပြန်ဖွင့်ပြီးတော့နောက်သိမချခင်မှာပဲဒရုန်းရင်နဲ့ထပ်မံနောက်ဆက်တဲ့အတွက်လင်းခီးစင်တွေထပ်မံရဆိုင်ခဲ့ရပါတယ်တောက်ကြနေညနေပိုင်းမှာတော့လေဆိပ်ကိုပြန်ဖွင့်နိုင်ခဲ့ပါတယ်လန်ဒန်မြို့တော်တောင်ဘက်က28မိုင်လောက်မှာရှိတဲ့နိုင်ငံဒုတိယအကြီးဆုံးကက်ဒရစ်လေဆိပ်ပိတ်ခဲ့ရတာကြောင့်အဓိကဟီထရိုးလေဆိပ်နဲ့ဥရောပတခွင်ကလေဆိပ်တွေမှာလည်းအခက်အခဲတွေဖြစ်စေခဲ့ပါတယ်ဒီနေ့ကိုလူပေါင်း43သန်းဟာကက်ဒရစ်လေဆိပ်ကနေတဆင့်ခီးသွားကြတာဖြစ်ပါတယ်ခင်ဗျာ
မစ္စတာကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းကာလုစ်ဂုံးစ်ကိုတိုကျိုတရားရုံးတစ်ခုကနေပြီးတော့တင်းနေနေကနောက်ထပ်ဆယ်ရက်ထိသေးဖို့အမိန့်ချလိုက်တာကြောင့်သူဟာလာမယ့်ခရစ်စမတ်မှာရောဖန်စီထင်းသင်းရင်ခံထားရပါလိမ့်မယ်။အလွဲသုံးစားမှုတွေနဲ့အရေးယူဖန်စီခံထားရတဲ့ကာလုစ်ဂုံးစ်ဟာတောက်ကြနေတော့ကဂျပန်တရားရုံးရှေ့နေတွေရဲ့နောက်ထပ်ဆွေးချက်တစ်ခုနဲ့ထပ်မံရင်ဆိုင်ရပါတယ်။သူ့ရဲ့ကိုယ်ပိုင်ယင်းနှိမ့်နှံမှုဒေါ်လာ16တန်းဆုံးရှုံးရမှာနစ်ဆန်ကုမ္ပဏီကိုလဲသုံးစားလုပ်ပြီးတော့ကြားခံစေခဲ့တယ်ဆိုတဲ့ဆွေးချက်တစ်ပါ။2010ကနေပြီးတော့2015ခုနှစ်အတွင်းကုမ္ပဏီစီကတူရတဲ့ဝင်ငွေ90ခန့်လုံးကိုလိမ်ညာခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့နိုဝင်ဘာလ19ရက်နေ့မှာသူပထမဆုံးဖမ်းဆီးခံခဲ့ရဖြစ်ပါတယ်။သူရရှိတဲ့လစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလိမ်ညာဖော်ပြတာကုမ္ပဏီပိုင်ပစ္စည်းတွေကိုကိုယ်ရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်းမှာစုံစမ်းတွေ့ရှိခဲ့တယ်ဆိုပြီးနစ်ဆန်ကုမ္ပဏီကဆွဆွဲထားပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကဒါမှမဟုတ်ပဲ VOA ရဲ့အင်တာနက်ဆက်မြန်းနာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲတိုင်ရိုင်းသားဆင်နိုင်ပါတယ်အခုတော့သတင်းစာတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့နေမီရှင်းလင်းရေးလှုပ်ဆောင်ရမှာအကြမ်းဖက်နှိမ်နင်းမှုတွေပါဝင်ခဲ့တဲ့အတွက်ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်သွားရောက်ခိုလုံနေတဲ့ရိုဟင်ဂျာမွတ်စလင်9သိန်းကျော်တို့အတွက်နေရက်ပြင်ရေးအစီအစဉ်တွေမရေမရာဖြစ်နေတာကြောင့်ဒုက္ခသည်စခန်းမှာဆက်ပြီးခိုလုံနေရပါတယ်လာမယ့်2019ခုနှစ်အတွင်းရိုဟင်ဂျာတွေရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေနဲ့ပတ်သက်ပြီး VOA သတင်းတောက် Steve Sanford ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားဒုက္ခသည်စခန်းတွေမှာမိခိုနေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်သက်တမ်းနီးပါးတွေရဲ့အနာဂတ်တွေဟာအခုချိန်ထိရေရရရမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာတာဝန်ရှိသူတွေသဘောတူခဲ့တဲ့ဒုက္ခသည်တွေကိုနေရပြောင်းရေးအစီအစဉ်ကိုပြီးခဲ့တဲ့နိုဝင်ဘာလမှာစတင်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။နေရပြောင်းရေးအစီအစဉ်မှာနိုင်ငံတကာရဲ့ကြီးကြပ်မှုမပါဝင်သလိုမတရားအနိုင်ကျင့်တာတွေဆက်ရှိနေရတဲ့ဆိုတဲ့အတွက်ဒုက္ခသည်တွေကသူတို့အလုံးစုံရဲ့အပေါ်ဆိုရင်ပြီးနေရမပြောင်းကြတဲ့အတွက်အဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်းထားပါတယ်။တခါဝေးလာတဲ့ဘာဆန်ချာကျုံးမမဒုက္ခသည်တွေအတွက်စခန်းတစ်တွေထပ်ဆောင်နေတဲ့အပေါ်မှာလဲစိုးရိမ်မှုတွေရှိနေကြတယ်လို့လူခွင့်ရေးအဖွဲ့45 Rights ကတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့ John Quinney ကအခုလိုပြောပါတ
ယ် UNHCR has not been let on to the island right now to be able to do a risk assessment of the flood condition
အဲ့ကျုံးမရေလွှမ်းနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ UNHCR ကိုလေ့လာဆန်းစစ်ခွင့်မပေးသေးပါဘူးအဲ့ကျုံးမမရေလွှမ်းနိုင်တဲ့အခြေအနေရှိနေပြီးအနေများတယ်လို့အတော်များများကပြောကြပါတယ်။ဒါကြောင့်ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေအဲ့ဒီကျွန်းပေါ်ကိုရွှေ့လိုက်ရင်ရေကြီးရေရှမ်းမှုနဲ့ရင်ဆိုင်ရမယ့်သဘောဖြစ်နေပါတယ်။ဒါကအနေတိတ်များတဲ့အခြေအနေပါ
။ရိုဟင်ဂျာတွေအတွက်ပညာသင်ကြားခွင့်မရတာဟာလည်းရေရှည်မှာအကျိုးသက်ရောက်မှုရှိလာမယ့်ကိစ္စတွေဖြစ်တယ်လို့ John Quinney ကအခုလိုဆက်ပြောပါတယ်
။ There is no formalized access to education in the camps right now. Rohingya that fortified right.
ဒီမှာဒုက္ခသည်စခန်းတွေမှာပညာသင်ကြားခွင့်အတွက်တရားဝင်လုပ်ပေးတာမျိုးမရှိသေးပါဘူး။ကျွန်တော်တို့အဖွဲ့ကတွေ့ဆုံခဲ့တဲ့ရိုဟင်ဂျာတွေကတော့ဒါဟာအနာဂတ်ရိုဟင်ဂျာလူငယ်မျိုးဆက်တွေအတွက်အဓိကအချက်ဖြစ်တယ်လို့မြင်ကြပါတယ်
။မီးလောင်သွားခဲ့တဲ့ရွာမြေနေရာတွေကိုအစိုးရပိုင်းဖြစ်တမလိုက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားတဲ့အတွက်မြန်မာနိုင်ငံရဲ့ဘယ်နေရာဘယ်ဒေသကိုရိုဟင်ဂျာဒုက္ခသည်တွေပြန်နိုင်မလားဆိုတာကလည်းမရေမရအခြေအနေပါ။ပြီးခဲ့တဲ့တနင်္ခွဲကာလအတွင်းရိုဟင်ဂျာရွာပေါင်း100ကျော်မီးလောင်ပြကျသွားခဲ့တဲ့အတွက်အဲ့ဒီမြေတွေကိုသူတို့ပိုင်အဖြစ်ပြန်ရဖို့ကိစ္စကလည်းတန်လျာဖြစ်စရာရှိနေပါတယ်။အမေရိကန်နိုင်ငံအခြေဆိုင်အာရိုရာလူသားချင်းစာနာမှုဆိုင်ရာဦးဆောင်ဦးရပြုတဲ့အဖွဲ့အစည်းရဲ့2018ခုနှစ်အတွက်လူသားချင်းစာနာမှုစုကိုရရှိထားတဲ့ရိုဟင်ဂျာရှင်နေဦးကျော်လောင်ကတော့ရိုဟင်ဂျာတွေအနေနဲ့မြေကရန်တွေကိုပြသနိုင်တော့သူတို့မြေတွေပြန်တောင်းနိုင်တယ်လို့ပြောပါတယ
် They have all the documents all the records in land record office and in home minister
ဒီမှာစာအလုံးရှိပါတယ်စုရဲ့မြေစည်းဌာနမှာလည်းအဲ့ဒီထောက်ထားတဲ့အလုံးရှိနေပါတယ်ဒီစာရေးစာရင်းတွေအလုံးထုတ်ပြဖို့နိုင်ငံတကာတိုင်ဝမ်ကမြန်မာဆူရကိုတောက်ဆိုတင်ပါတယ်
။မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေဟာလူမျိုးစုပြတ်ကွယ်သွားအောင်တမင်ရွယ်တဲ့လုပ်ရဖြစ်လိလာတုံသက်သူတွေကရှုမြင်ပါတယ်။ရင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရဖက်ကတော့အဲ့ဒီဆွဆွဲချက်တွေကိုအစဉ်တစိုက်ညှင်းဆူလာတာပါ။ ဦးကျော်လောင်ကအခုလိုဆက်ပြီးပြောပါတယ
် The government making us to be illiterate so that they can allege
ကျွန်တော်စံဖက်ပြင်မထက်ပြောင်းမြန်မာစုကလှုပ်ထားတာပါဒါမှသာဒီလူတွေကဘင်္ဂလားဒေ့ရှ်ဘက်ကနေတရားမဝင်ခိုးဝင်လာတဲ့သူတွေဆိုပြီးဆွဆွဲလို့ရမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကဘာကြီးမှာဖြစ်ဖြစ်နေတာတွေကိုဒီလူတွေမသိကြလို့နိုင်ငံတွေကအကြောင်းကိုလည်းဘာမှသိကြတာတော့မဟုတ်ပါဘူး
နှစ်တနှစ်ကုန်လို့နှစ်သက်သေးဝင်ရောက်တော့မဲ့အခုလိုကာလမျိုးမှာဒုက္ခတဲ့စကားမှာခလုံးနေကြတဲ့ရွင်ကြဒုက္ခတဲ့အများစုကတော့လာမယ့်နှစ်ကိုငြိမ်းချမ်းတဲ့နှစ်တနှစ်ဖြစ်လာဖို့ပဲမျှော်လင့်နေကြတာဖြစ်ပါတယ်ရှင်
။နားလောက်ပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးပါမယ်။ဩစတြေးလျနိုင်ငံရဲ့အစ်စ်ပြထမ်းလိုက်တဲ့ဥပဒေတွေအရကွန်ပျူတာအင်တာနက်သုံးသူတွေရဲ့ဆက်သွယ်မှုတွေပေါ်သက်ဆိုင်သူတွေကပဲဖတ်လို့ရအောင်နည်းပညာနဲ့အကာအကွယ်ပေးထားတဲ့စာတွေကိုလုံခြုံရေးအာဏာပိုင်တွေအနေနဲ့ပို့ပြီးတော့တီးခွင်ရတော့မှာဖြစ်ပါတယ်။ဒီဥပဒေကအကြမ်းဖက်သမားတွေနဲ့တခြားပြစ်မှုကျူးလွန်သူတွေရဲ့ဆက်သွယ်မှုတွေကိုစုံစမ်းထောက်လန်းသူတွေခြေရာခံသိရှိနိုင်အောင်နည်းပညာနဲ့အကာအကွယ်ပေးထားတာတွေမလုပ်အောင် Apple, Facebook နဲ့ Google တို့လိုနည်းပညာကုမ္ပဏီတွေကိုတွန်းအားပေးလာမှာဖြစ်ပါတယ်။ Australia နိုင်ငံ Sydney မြို့ကနေ Film Master သတင်းပေးပို့ထားတာကိုကိုရဲနိုင်ကပြောပြပေးမှာပါရှင်
။ Apple ရဲ့ iMessage, Facebook ရဲ့ WhatsApp နဲ့ Signal တို့လိုနည်းပညာ Software Application တွေမှာသက်ဆိုင်သူပဲဖတ်လို့ရအောင်နည်းပညာနဲ့အကာအကွယ်ပေးထားတာကြောင့်ရသမှုကျူးလွန်တဲ့သူတွေနဲ့အဆွေရောက်တွေရဲ့လှုပ်ရှားမှုတွေကိုခြေရာခံမှုကြိုးပမ်းမှုတွေမှာအဟံတားတွေဖြစ်ရတယ်လို့ဩစတြေးလျတရားရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာခြားသောရင်းနှီးကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေသစ်ကဒီပညာကုမ္ပဏီတွေစက်ပစ္စည်းထုတ်လုပ်သူတွေနဲ့ဝန်ဆောင်မှုပေးတဲ့သူတွေအနေနဲ့သဆိုင်သူတွေပဲဖတ်လို့ရအောင်ဒီပညာနဲ့အကာအကွယ်ပေးထားတဲ့စာတွေကိုရဲတပ်ဖွဲ့နဲ့တခြားလုံခြုံရေးအာဏာပိုင်တွေပါဖတ်လို့ရအောင်လုပ်ပေးရတော့မှာဖြစ်ပါတယ်။ဒါမှမဟုတ်အဲ့လိုလုပ်လိုက်တာကြောင့်ရှုပ်ဝက်စာသားစနစ်ကိုအသုံးပြုတဲ့တခြားသူတွေအတွက်ပါထိခိုက်မှုရှိနိုင်မယ်ဆိုရင်ဒါဟာသူတို့စနစ်ရဲ့အားနည်းချက်အဖြစ်နဲ့တတ်မှတ်ပြီးအခုအစိုးရပြောတဲ့နည်းပညာသစ်ကိုကုမ္ပဏီတွေအနေနဲ့ထည့်သွင်းစရာမလိုပါဘူး။ဒီဥပဒေကိုကမ္ဘာပေါ်မှာဩစတြေးလျနိုင်ငံကပထမဆုံးပြဋ္ဌာန်းတာဖြစ်ပါတယ်။ကျန်းဖက်သမားတွေ၊ရာဇဝတ်ဂိုင်းတွေနဲ့ကလေးငယ်တွေကိုအလိမ်မိုင်းဆိုင်ရာအရာစိတ်ဝင်စားနေတဲ့သူတွေအနေနဲ့မကောင်းတဲ့လုပ်ရက်တွေ၊ဒုစရိုက်လုပ်ငန်းတွေကိုကျူးလွန်မှုအတွက်စာတွေကိုရှုပ်ဝက်သင်္ကေတတွေလုပ်ပြီးပို့နိုင်တာကြောင့်ဥပဒေသစ်တစ်ရက်အမြန်ဆုံးလိုအပ်နေတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောပါတယ်။ဒါပေမဲ့အခုလိုလှုပ်လိုက်တာကစုံစမ်းထောက်လန်းတဲ့သူတွေကိုနည်းပညာအကာအကွယ်ပေးထားတဲ့စာတွေကိုဖတ်နိုင်စေမဲ့ဘယ်တော့မှမပေးဘူးတဲ့လုပ်ပိုင်ခွင့်အာဏာကိုအလွန်အကျွံအသုံးပြုခွင့်ပေးလိုက်တာဖြစ်တယ်လို့နည်းပညာကုမ္ပဏီတွေလူခွင့်ရေးအဖွဲ့တွေနဲ့ရှင်းနေတဲ့အပါဝင်ဝေဖန်သူတွေကတော့ယူဆနေကြပါတယ်။ဒီဥပဒေကဩစတြေးလျနိုင်ငံရဲ့နည်းပညာကိုနောက်ပြန်လည်သွားစေမှာဖြစ်တယ်လို့ Senators ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့ Francis Gavali ကပြောပါတယ်။
We will lose some of the greatest mathematicians and scientists this country's produced, and I can tell you because I employ a lot of
them. ကျွန်တော်နိုင်ငံကမွေးထုတ်လိုက်တဲ့အရန်တော်တဲ့သင်္ချာပညာရှင်တွေနဲ့သိပ္ပံပညာရှင်တချို့ကိုကျွန်တော်ဆုံးရှုံးပွဲရှိနေပါတယ်။ကျွန်တော်ဘာကြောင့်ဒီလိုပြောနိုင်တယ်လဲဆိုတော့အဲ့လိုလူတွေအတော်များများကိုကျွန်တော်အလုတ်ခံထားတာပါ။ဒီလူတွေကတိတ်တော်ပြီးအများကလည်းလေးစားအထင်ကြီးကြပါတယ်။ဒါပေမဲ့တကယ်လို့သူတို့တွေဒီမှာဆက်နေမယ်ဆိုရင်အစိုးရကလူတိုင်းကိုစုံစမ်းထောက်လှမ်းဖို့လုပ်တဲ့ကိစ္စမှာဝင်လုံနေကြတယ်လို့ပဲမြင်ကြမှာပါ
။ဩစတြေးလျအနာပိုင်တွေအနေနဲ့သူတို့ကုမ္ပဏီကထုတ်တဲ့ပစ္စည်းတွေကိုရှော့ပေးမပေးဆိုတာကိုအာမမခံနိုင်တဲ့အတွက်သူကုမ္ပဏီအနေနဲ့လည်းလုပ်ငန်းတွေကိုပြပကုမ္ပဏီတွေကိုဆုံးရှုံးရနိုင်ပွဲရှိတယ်လို့ဂါဘာလီကပြောပါတယ်။လုံခြုံရေးကိုချိန်းချောင်းနေသူလူနည်းစုကိုစုံစမ်းထောက်လှမ်းဖို့အတွက်ဥပဒေလိုက်နာဆောင်ရွက်တဲ့လူသန်းပေါင်းများစွာရဲ့လုံခြုံရေးကိုအားနည်းအောင်လုပ်တာဟာမာရည်နဲ့လို့ရဖြစ်တယ်လို့ထိတ်တန့်သိပညာကုမ္ပဏီဖြစ်တဲ့ Apple ကုမ္ပဏီကတော့ပြောပါတယ်ဒီဥပဒေကိုမလိုက်နာတဲ့သူတွေအနေနဲ့ပြစ်ဒဏ်ကျခံရမယ်လို့လည်းဒီဥပဒေသက်သက်မှာသတ်မှတ်ထားပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်ဆက်လက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ဓာတ်မြေဩဇာထဲမှာ Nitrogen နဲ့ Phosphorus လို့အပင်အတွက်လိုအပ်တဲ့အာဟာရဓာတ်တွေကိုထည့်သွင်းထားတာပါဒီအာဟာရဓာတ်တွေပါတဲ့ဓာတုဓာတ်မြေဩဇာတွေထုတ်လုပ်နိုင်ဖို့စွမ်းအင်အများကြီးသုံးရတာဖြစ်ပေမဲ့သူတို့ကိုသဘာဝအလျောက်လဲလွယ်လွယ်ကူကူရနိုင်ပါတယ်မီချီဂန်တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့ရေရှည်ရယူနိုင်တဲ့ကုန်ချမ်းဖြစ်ကြင်ငယ်ရေကိုသုံးပြီးသဘာဝဓာတ်မြေဩဇာထုတ်ရကနေစိုက်ပျိုးရေးအတွက်အကျိုးရှိစေပြီးပတ်ဝန်းကျင်ရေဓာတ်ပုံမှန်တန်ရှင်းလာစေမယ့်စီမံကိန်းတွေလှုပ်ဆောင်နေပါတယ်ဒီအကြောင်းကို VOA က Faith Lupides စုံစမ်းမေးမြန်းထားတာကိုဒေါက်ဖင်မျိုးသက်ကပြောပြပေးမှာပါရှင်
။ဗမောင်းပြည်နယ် Brattleboro မြို့ပြင်မှာလေသမားကြီး Dean Hamilton ဟာမြေဩဇာဖျန်းစစ်တက်ထားတဲ့ထွန်စက်နဲ့သူ့ရဲ့စိုက်ကွင်းတဲကျင်ငယ်တွေလိုက်ဖျန်းနေပါတယ်။အခုလိုကျင်ငယ်ကိုစိုက်ပျိုးရေးမှာတုံးလာဖို့အတွက်အချိန်အတော်ပေးခဲ့ရတယ်လို့ Michigan တက္ကသိုလ်ကသဘာဝဝန်ချင် Engineer Nancy Love ကပြောပါတယ်
။ I've been surprised at how many people actually get
the
idea.
ကျင်းငယ်ကိုမြေဩစာဖြစ်နေတုံးနိုင်နေဆိုတာကိုလက်ခံခြင်းနဲ့တူတကယ်တုံးမဲ့သူဘယ်နှစ်ယောက်များရှိနေမလဲလို့ကျွန်မတွေးကြည့်မိပါတယ်။
American သိပ္ပံသူတေသနဌာနNSF ရဲ့ထောက်ပံ့မှုနဲ့ကျင်းငယ်ကနေမြေဩစာထုတ်နိုင်တဲ့နီလန်တရှားနေတဲ့သူ့အဖွဲ့နဲ့တူလက်တွဲပြီးဆောင်ရွက်နေတဲ့ Rich Art Institute အဖွဲ့ကAbraham Noheis ကတော့
There's a great quote by Buckminster Fuller.
အဝန်ကြီးညံ့မှုရှိတာတဲ့တရားစတာရင်းမြစ်တည်းရဲ့တန်ဖိုးကိုမသိပဲစွန့်ပြစ်တာကပို့ဆိုးတယ်လို့အမေရိကန် T-Train ပညာရှင် Buckminster Fuller
ပြောခဲ့ဘူးသလိုပါပဲကျင်ငယ်ရည်ထဲမှာဒါရုမျိုးစာလို့ပဲအပင်အတွက်အဟာရတက်အပြည့်ပွားနေပြီးသူ့ကိုတုံးမယ်ဆိုရင်စွန့်ပြစ်ဖြစ်စီဆိုတာမကြံတော့သလိုတစ်ချိန်ထဲမှာသဘာဝမျိုးစာလေးရနိုင်တာပါကျင်ငယ်ရည်ကိုသဘာဝမျိုးစာဖြစ်နေ RE I က2012ခုနှစ်ခေတ်ကစတုံးနေတာပါ
We now have people who have some source separating toilets in their homes. We also have people who have.
ကျွန်တော်တို့အိမ်မှာအိမ်သာပါတစ်ခုစီခွဲပေးထားပါတယ်။95ဂါလန်ဆန်ပုံးတွေနဲ့ပါစုပေးထားတဲ့အတွက်ကျမတို့ကကျင်းငယ်စုကန်ကြီးရှိတဲ့ဆက်ယုံကိုတဲသွားယုံပါပဲ။ရလာတဲ့ကျင်းငယ်ရည်တွေထဲမှာယောဂါပိုးမပအောင်
There are three things we really are trying to do with the urine in this kind of next phase. We're trying to concentrate it. We're trying to
pack it down. ဒီနေ့ကတော့နောက်တစ်ချက်အနေနဲ့ကျမတို့စက်ပြီးတော့ဆန်းတက်နေတာကသုံးမျိုးပါ။အရေးကိုပြစ်သွားအောင်လုပ်ဖို့နေ့ပညာကိုအသုံးချပြီးတော့အနံ့သိမ့်မနံ့အောင်လုပ်ဖို့နဲ့လူသုံးဆေးဝါးဒါရုပ်ပစ္စည်းတွေမပအောင်စူးစမ်းနေတာပါ။လူသုံးဆေးဝါးတွေပါနေတဲ့ပြဿနာဟာတိတ်ကိုအရေးကြီးပါတယ်။
We know pharmaceuticals are a problem for aquatic organisms in
water. ဒါကြောင့်ဆနစ်ရာစုရဲ့ရေစိုးစွန့်
Our water emissions are going into very sensitive water bodies that are
သူတို့ရဲ့စူးစမ်းမှုဟာ
စိုက်ပျိုးရေးခန္ဓာကိုပုံမှုဆိုးပြေးလာစေနိုင်မှာဖြစ်တယ်လို့ရေရုအတွက်လည်းပိုးပြီးတန့်စံလာနိုင်တာဖြစ်ပါတယ်။ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။
VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။စောင်းမင်းနေဝီတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖြောပြပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ Carrie Underwood တီဆိုထားတဲ့ Hark the Herald Angels Sing လို့အမည်ရတဲ့သချင်းနဲ့ဖြောပြပေးခြင်းပါတယ်။နားဆင်ကြပါရှင်။
Peace on earth and mercy mild. God.
ီအန်ဒဝုတ်တီဆိုထားတဲ့ How the Hero Angel Sing ဆိုတဲ့တင်ပြနေတာပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီကြာမှထုတ်လွှင့်မယ့်တင်းငွေညပိုင်းစီစဉ်တွေမှာတော့မြမရေးဆွေးနွေးကံမြမပြည်မှပေးစာများကဏ္ဍဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့သက်ခြင်းနဲ့ထူးခြားစံပြသတင်းများစီစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညဦးကပြောပြပေးပါအောင်ရှင
်ဒေသစံချိန်စရိနေနှောင်းပိုင်းခြေနုကအင်ဒိုနီးရှားနိုင်ငံစင်တာကမ်းမြောင်ဒေသတစ်လျှောက်ဆူနာမီရေဆိုင်လုံးကြီးတွေရိုက်ခတ်သွားခဲ့လို့တစ်ဆုံးသူအရေအတွက်222ဦးတိလက်တော်ကောက်ယူရရှိထားပြီးတော့လူပေါင်း143ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်28ဦးပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကာဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောကြားရသူကဆိုပါတယ်အထူးကဲ့အသေးပြောက်စင်းလက်တော်အချိန်ထိတွက်ချက်ကောက်ယူနေစေဖြစ်တာမလို့စိရင်ဟာဒီထက်ပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ချင်းကြီးဖွဲ့ကပြောပါရယ်ဆန်ဂျာကဲမြောင်ဒေသမှာရှိကြတဲ့ဆူမာထရာကျွန်းရဲ့တောင်ပိုင်းလွန်ပန်းဒေသဂျာဗာကျွန်းရဲ့ဆရမ်နဲ့ပက်ဒလန်ဒေသကအဲ့ဒီဒေသကြီး၃ခုမှာအခုလိုဆူနာမီလှိုင်းရိုက်ခတ်ပြီးတော့ထိကဲ့သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပ်ပီအန်ဒီရဲ့စီမံခန့်ခွဲမှုဌာနကပြောပါရယ်အင်ဂျီရာပေါင်းများစွာဟိုတယ်ကိုလုံးတင်မောအစီ350ကျော်နဲ့တူမော်တော်ယာဉ်တွေအတော်များများလဲပျက်စီးကုန်တယ်လို့ဆိုပါတယ်အင်ဒိုနီးရှားဒေသစံချိန်စနေနေ့ညပိုင်း9နာရီအချိန်မှာခရာကာတိုမီတောင်ပေါက်ကွဲပြီးတဲ့နောက်ချင်းတူတွင်း9နာရီခွဲအချိန်လောက်မှာဆူနာမီလှိုင်းရက်ခတ်ခဲ့တာလို့အင်ဒိုနီးရှားမူလီဝဒရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကနေပြီးကြေညာခဲ့ပါတယ်ဆီးရီးယားနိုင်ငံကနေပြီးအမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့တမတ်ဒေါ်နယ်ထရန့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေနိုင်ငံကညမောင်းအဖွဲ့ဆိုင်ရာအမေရိကန်ထုကုစလေ Brett McGill ဟာယာဒူကနေပြီးနှုတ်ထွက်သွားပါတယ် Mr. McGill ယာဒူကနေပြီးနှုတ်ထွက်တာဟာဒဇမလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကလည်းစနေနေ့ကထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတပ်ဖက်နိုင်ငံဘက်ကအမည်မသိတပ်သမားတွေရဲ့နဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးခဲ့တဲ့ရဲတပ်သားရဲ့အလောင်းကိုပြန်လည်တွေ့ရှိခဲ့ပြီလို့မြန်မာစစ်ရဲသင်းစာတွေမှာဖော်ပြပါတယ်ဒဇမလ18ရက်နေ့တုန်းကနေဆက်မှာကင်းလှဲ့နေတဲ့ရဲတပ်ဖွဲ့ကိုတပတ်နိုင်ငံဘက်ခြားအမည်မသိသနတ်မာရီကပြစ်ခတ်ခဲ့လို့အဲ့ဒီမှာရဲတပ်သားအောင်ကျော်တက်ပျောက်ဆုံးခဲ့တာဖြစ်တယ်လို့ဆိုပါရခင်ဗျာ
။တရင်ချင်းချက်ကိုကိုသားညုံပြောပြခဲ့တာပါ။ဒီရက်နေ့အစည်းအဝေးထုတ်လုပ်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့အနက်ရှွမ်ကယ်လီဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစည်းအဝေးပြည်ပချင်း Asia Set 7 ဂျူလူကနေထုတ်လွှင့်ပေးမယ် VOA TV အစည်းအဝေးတွေကိုကြည့်ရှုနားဆင်နိုင်ပါတယ်။ဒီ위ကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်တွေမှာကျမတို့တခါပြန်ဆောင်ကြအောင်ပါရှင်။ကျမများသိစေအောင်ပ
This program has come to you from the Voice of America, Washington. Thank you.